ကရင်ပြည်နယ်မြဝတီမြို့ရဲ့တောင်ပိုင်းစစ်ကောင်စီတက်ဆွဲထားတဲ့တေဘောဘိုးစခန်းကို KNU ကရင်အမျိုးသားအစည်းအရုံးပူးပေါင်းတပ်တွေကမေလ18ရက်နေ့ကသိမ်းယူနိုင်ခဲ့ပါတယ်။အဲ့ဒီသိမ်းယူခဲ့တဲ့အချိန်မှာစစ်ကောင်စီဘက်ကတက်ချက်ကြီးအဆင့်တာဝန်ရှိသူအပါအဝင်စစ်သုံးဘက်6ဦးကိုဖမ်းမိခဲ့ပါတယ်။နောက်စစ်လက်နက်အများအများကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီဘက်ကလည်း၄ချောင်းကနေအကြိမ်30လောက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ထိုင်းနယ်စပ်ကနေ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ကတေဘောဘိုးနဲ့ဘလဲတူကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်အမျိုးသားလွတ်မြောက်ရေးတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်တွေဟာမေလ18ရက်နေ့ညကလေးကတိုက်ပွဲတွေပြင်းထန်ခဲ့တာပါ။နှစ်ပေါင်း30ကျော်ကြာမြန်မာစစ်တပ်ကထိန်းချုပ်ထားတဲ့တေဘောဘိုးစခန်းကိုပူးပေါင်းတပ်ဖွဲ့တွေဘက်ကမေလ18ရက်နေ့မှာတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။မေလ19ရက်နေ့မှာလည်းမနေ့2နာရီကျော်အချိန်လောက်မှာ၄ကီကော်ဘက်မှာဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့သေးတယ်လို့လည်းသိရပါတယ်။မနေ့ကဖြစ်တဲ့တေဘောဘိုးစခန်းသိမ်းတိုက်ပွဲအတွင်းစစ်ကောင်စီဘက်ကစစ်သုံးပတ်နေအပြင်လက်နက်ကြီးနဲ့ကြီးစံအမြောက်များသိမ်းဆည်းရမိတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ်
အော်ကျွန်တော်ကျန်းမာရေးကတော့စစ်တုံးမှတော့6ရောက်ပါလိမ့်မယ်။ဟောသူရလူအကြီးဆုံးကတော့တက်တက်ကြီးပါပဲ။လောက်ပါပဲ။ဆက်နေဟာကျတော့ဒီကကြဒီကကြလေးနောက်ပြီးတော့ရင်းပေါ်အဲ့တော့ပါပဲ။စစ်လက်နဲ့တော့များတယ်။အဲ့ဒါရှင်းပြရတော့30မီလီမီတာကစိန်ကြောင်းကတည်းက60မီလီမီတာတာဝန်ကြီးစိန်ကြောင်းကတည်းကနော်။ RPG M10 ကတည်းကနော် RPG ပေါ့နော်အဲ့ဒါ။နောက်ပြီးတော့60မမကွန်မန်ဒိုကတည်းကနော်။MG3 ဆက်လာကတည်းက MA2 က၄လက် MA3 က၂လက် MA5 ပစ္စတိုကတည်းကနော်အဲ့ဒါဟိုကလည်းလည်းကြီးနေရအဲ့လိုပဲဟု
တ်ကဲ့
ဒါနဲ့ကျတော့ဘုံကြီးတွေမိုင်းတွေနောက်ပြီးတော့ RPG ပစ္စည်းတွေနောက်အဲ့ဒါတွေပေါ့နော
်အခု KNU ကပြန်လဲသိမ့်ပိုက်လိုက်တဲ့တေဘဘိုးစခန်းဆိုတာဟာ1988ခုနှစ်အရေးတော်ပုံအပြီးထွက်လာကြတဲ့ကျောင်းသားအများအပြားအခြေချတဲ့ KNU ရဲ့အထင်ကရစခန်းတစ်ခုဖြစ်ပြီး1990ခုနှစ်လောက်က KNU ကလက်လွတ်ခဲ့ရပြီးတဲ့နောက်အခုနှစ်30ကျော်အကြာမှာပြန်လဲသိမ့်ပိုက်နိုင်ခဲ့တာပါဒီစခန်းဟာစစ်ကောင်စီအတွက်ကော KNU အတွက်ပါအရေးပါတဲ့ဗျူဟာကျတဲ့စခန်းတစ်ခုဖြစ်ပါတယ်ဒီစခန်းကိုစစ်ကောင်စီဘက်ကနေပြန်လဲရယူနိုင်ဖို့အတွက် KNU ကလည်းတညနဲ့တနေ့တိုက်ခိုက်ခဲ့ရတယ်လို့စစ်ကောင်စီဘက်ကလည်းမေလ18ရက်နေ့ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုအကြိမ်30လောက်လုပ်ခဲ့တယ်လို့လည်းဖတူစောတော်နီကဆိုပါတယ
်ဟုတ်ကဲ့ရေးပါပါတယ်နေစားကြောမှာတော့ရှိတဲ့စခန်းကြီးတွေဟာပြောရမယ်ဆိုဗျူဟာမှာဗျူဟာရယူကြည့်ယူကြည့်တဲ့စခန်းတွေသူကလည်းအဲ့ဒီနေရာတွေပဲကြည့်တော့ဟောတော့เนาะအချင်းကြီးကဒီစခန်းကြီးတွေပဲယူပါတော့များတယ်ဒီစခန်းကိုရောက်ဖို့ရည်ဆိုတော့ဟို18ရက်ညပဲကတက်ဝဲစားကြည့်တာဆက်ရှိရဲ့တမနဲ့လုံးမွန်ရယ်ပိုင်းမှာပဲเนาะ9နိုင်3နိုင်လောက်မှာကြာတယ်အဲ့ဒီမှာထူးခြားတာကျွန်တော်တို့သိရအောင်ဥစားတော့ဟိုတက်ရင်ရောနောက်ပြီးတော့ဥစားတယ်เนาะဒီဟာရင်ရောတက်တဲ့အချိန်ရော20 30ကြီးရှိတယ်နောက်ဆုံးချင်းရောက်ဆိုကျွန်တော်သိချင်ကြည့်လိုက်တော့ဟုတ်ကဲ့ဟောနော်28ကျင်းလို့ကျွန်တော်တို့စီကိုတင်ပို့လာတဲ့အမှာရင်းနဲ့ပြည့်တဲ့အကျုံပေါ့
မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်300နီးပါးထိုင်းဘက်ချမ်းကိုထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့တောင်ရင်းမြစ်အနီးကိုလည်းအနီးတစ်ဝိုက်ကကျေးရွာတွေကစစ်ဘေးဒုက္ခသည်တွေထွက်ပြေးလာကြပါတယ် KNU တပ်မ6ထိန်းချုပ်ရာဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေတောင်းနေချီပြီးစစ်ဘေးဒုက္ခသည်တွေအဖြစ်ထွက်ပြေးတိမ်းရှောင်နေရတာဟာ9လကျော်ကြာပြီဖြစ်ပါတယ်တရင်သားလက်နက်ကိုင်းအဖွဲ့ထိပ်သီးကောင်းဆောင်နေနဲ့သူကိုယ်တိုင်တွေ့ဆုံလို့တဲ့ဆိုပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကမ်းလှမ်းခဲ့ပေမဲ့ KNU ကရင်မျိုးသားအစည်းအရုံးကတော့ဒီကမ်းလှမ်းချက်ကိုပယ်ချထားပါတယ်ရှင်